လူရှင်နိုင်ငံအာချေပြည်နယ်ကမ်းခြေတစ်ခုကိုဆက်လက်နဲ့ရောက်ရှိသွားပြီးနောက်မတကြီးရပိုင်းကပဲကန့်ကွက်ခွင့်ရခဲ့တဲ့ရိုဟင်ဂျာဒုက္ခသည်69ဦးကိုနိုင်ငံနဲ့အမျှအကူအညီတွေပေးရနေတယ်လို့အင်ဒိုနီးရှားမှာရှိတဲ့ကုလသမဂ္ဂလက်အောက်ခံနိုင်ငံတကာရွှေ့ပြောင်းအခြေချနေတဲ့သူများအကူအညီပေးရဖို့ IOM ကပြောပါတယ်။အာချေပြည်နယ်ရဲ့ဒုက္ခသည်တွေကိုနေရာချထားပေးတဲ့နေရာမှာအကူအညီပေးနေတဲ့ IOM အဖွဲ့မှာသူနာပြူတယောက်၊စကပြန်တယောက်နဲ့တခြားဝန်ထမ်းတွေပါဝင်တယ်လို့ IOM အဖွဲ့ကပြောပါတယ်။ရင်းနဲ့အစားအစာတွေထောက်ပံ့ပေးထားတဲ့အပြင်ရေတိုင်ကြီးတွေနဲ့တကူရေတန်ရှိရေးအတုံးဆောင်တွေကိုပေးရထားပြီး COVID-19 ရောဂါတည်ကောင်းစရာသတင်းချက်လက်တွေကိုရှင်းပြထားတယ်လို့ပြောပါတယ်။ဂျပန်120ကျားပင်လယ်ထဲဖြတ်တန်းပြီးအချီပြည်နယ်ကိုရောက်လာတဲ့ဒုက္ခသည်တွေနဲ့မိသားစု23စုပါဝင်သလိုတယောက်တည်းသမားတွေနဲ့အုတ်ထင်းသူမပါတဲ့ကလေးငယ်တို့လည်းပါဝင်ပါတယ်။အင်ဒိုနီးရှားနိုင်ငံကဘင်္ဂလားဒေ့ရှ်နိုင်ငံသားတွေနဲ့ရိုဂျာဒုက္ခသည်1800ကျော်ကိုလက်ခံဖို့သဘောတူခဲ့တဲ့2015ခုနှစ်တုန်းကလည်းအယုံမဖွဲ့ကအခုလိုအကူအညီပေးခဲ့ဖူးပါတယ်ခင်ဗျ။